ပြီးခဲ့တဲ့ဩဂတ်လကစပြီးတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာရဲ့ပေါ်သက်ပြတ်မှုအဓမ္မပြုကျင့်မှုတခြားဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ဂျနီဗာကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာအထူးတွေ့ဆုံဆွေးနွေးဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါရယ်လာမယ့်ဒီဇင်ဘာလ5ရက်နေ့မှာအထူးဆွေးနွေးပွဲကျင်းပမှာဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကရိုက်တာသတင်းဌာနကိုပြောဆိုကြောင်းဖော်ပြထားပါရယ်လူခွင့်ဆိုင်ရာကုလမဟာမင်းကြီးဇာယီရိုက်ဒ်အယ်ဟူစင်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနှိမ်နှင်းမှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဥပမာပေးလို့ရတဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောဆိုထားခဲ့ပူပါတယ်မြန်မာစစ်တပ်ဘက်ကတော့အခုလိုဆွဆဲမှုတွေဟာခိုင်လုံမှုမရှိဘူးဆိုပြီးညှင်းဆိုထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်နေ့တုန်းကတကယ်ဖွင့်အစည်းအဝေးကျင်းပခဲ့ပြီးတော့ဒီအစည်းအဝေးအတွင်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစစ်စင်ရေးတွေအဆုံးတတ်ဖို့လူသားချင်းစာနာမှုအကူအညီတွေအဟန့်တားမဲ့စွာပေးနိုင်ဝင်ပြဖို့နဲ့ဒုက္ခတွေတွေကိုဘေးကင်းကင်းနဲ့နေရရင်ပြန်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။အော်တိုဘာလလယ်တုန်းကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်အပါအဝင်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။